တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထူးထူးရွေးကောက်ပွဲမှာဘလို့အကြောင်းအရာတွေတိကျကြမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိလဲဘလို့ရှုမြင်ကြကြလဲနိုင်ငံရေးပါတီတွေမှာဘလို့မူဝါဒတွေရှိတယ်လဲရွေးကောက်ပွဲနဲ့ဆက်နေပြီးတော့မဲဆန္ဒရှင်တွေအနေနဲ့ဘာတွေသိရှိထားတဲ့လဲဒီအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကရေဒီယိုရောရုပ်မြင်သံကြားကပါပတ်စင်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအစီအစဉ်ကိုတော့ Channel FFE Media ကအယ်ဒီတာကိုမှုသစ်ကအစီအစဉ်တင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့ရွေးကောက်ပွဲနဲ့လူငယ်အထူးသဖြင့်တော့ဒီ first time voters လို့ခေါ်တဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ
်။အားလုံးလည်းမြင်လာပါဗျာ။ election debate စီဒီကနေပြသလိုက်ပါရဲ့။ဒီစီစဉ်ကတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးရင်းခုန်ကြတဲ့စီစဉ်တွေဖြစ်ပါရဲ့။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့ဒီနေ့ညရဲ့အခမ်းအနားဆိုပြီးတော့စီစဉ်ရင်းခုန်သွားကြမှာဖြစ်ပါတယ်။ဒီစီစဉ်ကိုစီစဉ်ဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။သူတို့ကတော့ပြည်ပြည်ပြည်သူ့ပါတီကနေကိုစားပြုပြီးတော့ပြည်သူ့မျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ MS Sign ဖြစ်ပါတယ်။အဲ့ဒါကလူ့အောင်စစ် Democratic Party ကနေကိုစားပြုပြီးတော့ဗဗဲရန်မျိုးနယ်ပြည်သူ့တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရွေးချယ်ခံတဲ့ MS ဤပဏာမှာဖြစ်ပါတယ်။ကိုအောင်ခန့်ကတော့ NLD ပါတီဝင်လူနယ်လူနယ်ဖြစ်ပါတယ်။ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီစပြီးတော့ပါတော့ကျွန်တော်ကိုအောင်ခန့်နဲ့စပြီးတော့ဟိုမေးတင်တာကပေါ်ကောင်းတာမေးတင်တာပေါ့နော်ဆိုတော့ဒီပေါ်ထားရတဲ့ဒီလူငယ်တယောက်လေးဖြစ်တယ်နိုင်ငံရေးမှာလည်းသိကြဝင်လာတဲ့လူငယ်တယောက်လေးဖြစ်တယ်ပေါ့ဆိုတော့လူငယ်လေးကဒီနိုင်ငံရေးဟိုမာဒီဘတ်တော်ဟိုနိုင်ငံရေးမျိုးဥပဒေကြီးရေးနိုင်ငံကိုကြွားတာလေဥချိုရေးနိုင်ငံကိုကြွားတာမျိုးမှာလူငယ်လေးနေနဲ့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲပေါ့နော်လူငယ်လေးကဘယ်လောက်ထိစွမ်းအားတွေဖြစ်နေပြီလဲဒီခံရတာရောပေါင်းဆောင်လဲဥပဒေဆိုတော့ပေါ်ထားဒီပေါ်မှာဘာများပြောနေတာဖြစ်ဘယ်လိုမြင်လဲပေါ့နော်စပြီးပြောလို့ပေါ့
လူငယ်မှာလည်းအစားအစာရှိပါတယ် ready ဖြစ်တဲ့လူငယ်ရှိမယ် ready ဖြစ်တဲ့လူငယ်ရှိပါပါတော့ပို့ပြီးအစင်သက်ဖြစ်မယ်ပြင်ဆင်ထားပြီးသားဖြစ်မယ်လေးဟိုပါပါတော့အလေးထားပြီးပါတော့လုံးချင်တဲ့လူငယ်လည်းရှိပါတယ်ဗျဒါမဲ့ဟိုနောက်ပိုင်းမှာပါတော့အခုလိုမျိုးဒီပွင့်နေလာတဲ့ဟိုခက်လည်းရောက်လာပြီးကျွန်တော်တို့ဒီစာရီပိုင်းမှာလည်းလေးလာလို့ရတယ်ခက်ရောက်လာပြီးဆိုတဲ့အခါမှာကျွန်တော်တို့တမိုင်းအရာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ပြင်ဆင်ထားတာကျွန်တော်တမိုင်းအပြင်ဝင်အခုလက်ရှိတက်တနာတွေကိုပဲဘလူးဖြည့်ရှင်းမယ်ဘယ်ကန်တာဖြည့်ရှင်းမယ်ဆိုတဲ့အောက်ပညာတစ်ခုအနေနဲ့ကိုတင်ပြထားဖို့ကတော့ဖြည့်ရှင်းနေတဲ့လူငယ်တွေလည်းအစအစရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကိုယ်တိုင်နဲ့ရန်ကုန်စီပင်ရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့စီပင်အလုပ်တွေကိုလှုပ်ချင်လို့ဆိုပြီးတော့ရွေးကောက်ပွဲဝင်ခဲ့တာပါတခြားအလုပ်ကိုလှုပ်ချင်လို့မဟုတ်တခြားရွေးကောက်ပွဲမှာဝင်ခြင်းနဲ့အမှုတွေအတွက်အခုဒီ2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အနေနဲ့မပါဝင်ပါဘူးဘာလို့လဲဆိုလို့ရှိရင်နေရာရရေးတော့မဟုတ်ပဲနဲ့အဲ့နေရာနဲ့ဘလို့ဖြည့်ရှင်းမလဲဆိုပြီးတော့ဘောနော်ဒီဇိုင်းမမလေးလာထားပြီးတော့ပဲဖြည့်ချဖြည့်ရှင်းနေတဲ့လူငယ်ဆိုကြတော့ကျွန်တော်တို့ဘလောက်အစင်သစ်ဖြစ်ပြီလဲဆိုလို့ရှိရင်လူငယ်အားလုံးကတော့အစင်သစ်ဖြစ်ပြီလို့ပြောလို့မရပါဘူး။ဒါပေမဲ့လူငယ်အားလုံးထဲမှာပဲလူငယ်တချို့ကတော့ဘောအစင်သစ်ဖြစ်ပြီလို့ကျွန်တော်ပြောလို့ရပါမယ်။ညစ်ရှည်လောက်ကိုတို့ဘောနော်အချိန်ပေးပြီးတော့တို့ဒီဖြည့်ရှင်းကျင်တဲ့ကန္တာပါဝင်ကျင်တဲ့ကန္တာတစ်ခုအနေနဲ့ကိုတို့ဘလို့အကောင့်ဘလို့ကိုက်တွယ်မလဲဘလို့အကောင့်ထဲပေါ်မလဲဘလို့ဖြည့်ရှင်းရဲဆိုတာအစရင်အဆုံးလေးလာပြီးတော့မှဝင်ကြတဲ့လူငယ်ရောရှိကြပါပါအဲ့လူငယ်ရော ready ဖြစ်ပြီးအစင်သစ်ဖြစ်ပြီလို့ပြောလို့ရပါတယ်တခြားဟိုလူငယ်အားလုံးအနေနဲ့တော့ကျွန်တော်အနေနဲ့ပြောပိုင်ခွင့်ရှိဦးလို့တင်ပါပါတော့အဲ့တော့နိုင်ငံရေးဆိုတဲ့အထဲမှာလည်းကျွန်တော်တို့ကနိုင်ငံရေးကဥနာလိုပဲပေါ့နော်ဟို policy maker အနေနဲ့အခုကတော့ကျွန်တော်2020ရွေးကောက်ပွဲဆိုတော့အထူးထူးရွေးကောက်ပွဲဖြစ်တဲ့အတွက်ကျွန်တော်ဒီ policy maker တွေအနေနဲ့ပေါ့နော်ဟိုလွတ်တော်တည်ပြုရမယ့်ကိစ္စတွေဆိုတော့လွတ်တော်အရေးတွေကိုပေါ့နော်လေ့လာထားတဲ့လူဖြစ်တင်ပါတယ်ဘာလို့လဲလွတ်တော်နဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့လုံခဲ့တဲ့9နှစ်အတွင်းမှာဆိုလို့ရှိရင်ဖြစ်ဖြစ်လုံခဲ့တဲ့10နှစ်တွေမှာပဲဖြစ်ဖြစ်ကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်သာဖြစ်ကြတယ်လွတ်တော်ကိုယ်စားလှယ်အလုပ်အပြင်တခြားအလုပ်တွေပါလုပ်နေရတဲ့ဟိုဟာတွေကိုမြင်ရပါတယ်ဒါကလည်းကျွန်တော်တို့ဒါအခြေအနေနဲ့ဟိုအချိန်ခါရပေါ့နော်သို့တော်လည်းပဲလွတ်တော်ကိုယ်စားလှယ်အနေနဲ့ခုနကလို့စီဗင်အလုပ်တွေဝင်လုပ်နေရတယ်ကျွန်တော်တို့တွေ့ရတယ်ဒါမဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်အ အလုပ်ကိုကောင်းကောင်းမလုပ်တတ်လို့လားဆိုတဲ့မေးခွန်းကဖြစ်လာတဲ့အတွက်လွတ်တော်အလုပ်တွေကိုကောင်းကောင်းလေ့လာထားတဲ့လူငယ်တွေလည်းရှိပါတယ်ဆိုတာနဲ့ကျွန်တော်ဖြစ်ပြလိုက်ပါမယ်
။ဟုတ်ကဲ့ခင်ဗျာကိုအောင်ခန့်ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီခောက်တော့ကျွန်တော်ဒီ map sign ban နဲ့ map ဧည့်သံပေါ်မေးခွန်းတစ်ခုတည်းကိုပဲမျှော်ဆုံးကျွန်တော်နေချင်တယ်ခင်ဗျာ။ဆိုတော့ကျွန်တော်အဓိကမေးချင်တာကဒီ map sign ban တို့ map ဧည့်သံပေါ်တော့လူငယ်တွေလည်းဖြစ်တယ်။နောက်တစ်ခါဒီပြည်တော်စုစင်လွတ်တော်ပေါ့ဒီလွတ်တော်မှာပါဝင်ရွေးချယ်ခံဖို့ကြိုးစားနေရလောက်ဆောင်နေတဲ့သူတွေလည်းဖြစ်တယ်ပေါ့ဆိုတော့ဒီလူငယ်တွေအနေနဲ့ဒီလွတ်တော်တွေကိုသွားဖို့ကြိုးစားတဲ့အခါမှာနိုင်ငံရေးမှာဒီရွေးကောက်ပွဲမှာရွေးကောက်ခံဖို့လောက်ဆောင်တဲ့အခါမှာဘယ်လိုစိန်ခေါ်မှုတွေကြုံရတာမျိုးရှိလဲဘယ်လိုအခက်အခဲတွေရှိတာနိုင်လဲပေါ့ဆိုတော့ဒီမဲဆန္ဒရှင်ပြည်သူတွေကရောဒီလူငယ်တွေရဲ့နိုင်ငံရေးလောက်ဆောင်မှုကိုဘယ်လောက်ထိကြုံကြည်မှုရှိနိုင်လဲပေါ့နော်ရှိကြတယ်လဲပေါ့အဒီပေါ်မှာပြောပြစေချင်တယ်ခင်ဗျအရင်ဆုံးဒီမဲအစ်စံမောင်ပြောပြပါခင်ဗျ
လူငယ်တယောက်လွတ်တော်တဲ့ဝင်ဖို့ဆက်ဆိုရင်ကျွန်တော်ကအနည်းဆုံးတော့25နှစ်ပြည့်မှာကျွန်တော်ဝင်လို့ရတယ်ဒါကလည်းကျွန်တော်ကအခက်ခဲဘူးမဲထဲတဲ့ခါကျရင်ကျွန်တော်က18နှစ်ပြည့်ရဲ့အခါ18နှစ်ပြည့်ပြီးထဲလို့ရတယ်အဲဒီရွေးကောက်ခံမှုတော့ကျွန်တော်တို့ကအကန့်အသတ်ရှိတယ်ဘာသာကကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေလှမ်းဥပဒေရောက်သွားတော့လူငယ်တွေရဲ့ပါဝင်မှုကိုကန့်သက်ထားတဲ့အပိုင်းပေါ့နော်ဒါတရားဝင်ကန့်သက်ထားတာဆိုတော့ခဏကပြောသလိုပဲတစ်စုံလုံးဆိုင်ရာနိုင်ငံရေးကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကလိုင်းကြီးကိုကျော်ရတယ်ပေါ့နော်ဟိုနေရည်ထုတ်တဲ့အခါမှာရှိနေပြီလားရှိကြတယ်ကျော်ရတယ်ဆိုတော့ဘယ်လိုရှိကြရလဲကိုကျော်ရတယ်ဆိုတဲ့အခါမှာတစ်ဖက်က propaganda ဝါဒဖြန့်ချီအရန်ကောင်းတယ်လူတို့ရဲ့အကြောက်တရားစိုးရိမ်မှုကိုသူကလို့စွပြီးတော့မှဝါဒဖြန့်ချီကဘယ်လိုအကြောင်းအရာမျိုးနေမဲ့ဝါဒဖြန့်လဲဆိုဥပမာလေးဖြင့်ဒီပေါ်လက်ရှိရှိနေတဲ့ပါတီတွေကိုမဲမပေးလိုက်လို့ရှိရဲ့အာဏာပြန်သိမ်းလာနိုင်ရည်ရှိတယ်ဆိုပြီးဝါရဖြန့်ချီပေါ့အကဲအတိုင်းနာပါတီတွေကိုမဲပေးလိုက်ညွတ်ပေါင်းဖြစ်သွားပဲဆိုညွတ်ပေါင်းဖြစ်သွားတဲ့ခါကျရင်တွတ်တော်ထဲမှာသူတို့ကမဲခွဲဆုံးဖြတ်ကြတဲ့အခါမှာတစ်သက်ကပုံတော့မှာအာဏာကြီးလာနိုင်ရည်ရှိတယ်ဆိုရဲပရိုပဂန်ဒါတွေပေါ့နော်ဒါဖမောက်ဆုံးစာကြီးကြုံနိုင်ကျွန်တော်တို့အောက်ခြေမဲဆန္ဒနယ်မှာတွေ့ရတဲ့အခက်ခဲပေါ့နောက်တစ်ခုပရိုပဂန်ဒါကဘာလာလဲဆိုတဲ့ခါကျတော့လူများစုကြီးရတော့ဒီပါတီကိုထောက်ခံနေတာမင်းကဘာလို့မထောက်ခံလဲဆိုရယ်ပရိုပဂန်ဒါဆလာတယ်ဆိုတော့ဒါဘာလို့ပြလဲဆိုတော့လူအများစုကလူနည်းစုရဲ့ရွေးချယ်ခွင့်စင်စားခွင့်တွေကိုကန့်တက်လိုက်တဲ့အပိုင်းပေါ့နော်ဆိုတဲ့အခါကျတော့တစ်ဖက်နောက်ပရိုပဂန်ဒါတစ်ခုကပါလဲဆိုတော့တစ်ဖက်ပါတီရဲ့ရှင်တိုင်မှုတွေလှုပ်ဆောင်မှုတွေဘလောက်ကောင်းကောင်းဒီလောက်ဆောင်မှုတွေဒီတိုင်းပြည်ရဲ့အကျိုးကိုဖျက်ဆီးနေတာပါဆိုတဲ့အကြောင်းရင်းတွေနဲ့ကန့်တက်လိုက်လို့ရှိရဲ့လူတို့ရဲ့စဉ်းစားမှုကပြိုင်မဲ့ဝေဝါးသွားတဲ့အပိုင်းမှာဥပမာအဖြစ်အကျိုးတို့ဒီမိုကရက်တစ်ပါတီတွေလွတ်တော်ရောက်ဖို့စူးစမ်းကြတယ်တိုင်းရင်းသားပါတီတွေလွတ်တော်ရောက်ဖို့စူးစမ်းကြတယ်ဒါပေမဲ့ဒီစူးစမ်းမှုတွေကိုတစ်ဖက်ကဝါရဖြန့်ချီတာတွေကလူတို့ရဲ့အကြောက်ကြားတွေကိုနိုးစာရီဖြန့်ချီတဲ့အခါကျတော့ဒါကျွန်တော်တို့လူငယ်ပဲဖြစ်ဖြစ်ပေါ့နော်လူကြီးရဲ့ဒီအမျိုးသမီးရဲ့ရှိတဲ့အောက်ခြေမဲဆန္ဒနဲ့မှာအများဆုံးကြုံတွေ့နေရတဲ့အပိုင်းပေါ့နော်။နောက်တစ်ခုကနောက်တစ်ခုရင်ဆိုင်ရတဲ့ခက်ခဲတာဘာလဲဆိုတော့ကျွန်တော်ကnotebook ကိုများလာတယ်ပေါ့။ notebook ဘာလို့များလာတယ်ဆိုတဲ့အကြောင်းရင်းကိုကျွန်တော်ပြန်ပြောပြရရင်ကျွန်တော် page ဆိုတဲ့ဖွဲ့စည်းရှိရေးကောက်ဖွဲ့နဲ့ပတ်သက်ပြီးတော့မှလေ့လာနေတဲ့ဖွဲ့စည်းပေါ့။နောက်တစ်ခုဖွဲ့စည်းကထုတ်ပြန်ထားတဲ့စစ်တမ်းအညာဆိုရင်ကျွန်တော်လူတို့ရဲ့ညုံနှင့်ပြအရင်အမြင့်ဆုံးအချိန်က2015အကျော်2016အဲ့ဒီမှာဒီကိညို့ကအကောင်းဆုံးအထိတည်ွားနိုင်မယ်ဆိုရင်ကျွန်တော်ဒီအချိန်နောက်ထိnotebook တွေများလာမှာမဟုတ်ဘူးဆိုတော့ notebook ဖြစ်သွားတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိရဆိုတော့ပထမတစ်ချက် notebook က2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ကျွန်တော်တို့မဲမပေးတာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမယုံကြည်ဘူးအဲ့ဒီတော့ဒီဖွဲ့စည်းပုံအောက်မှာလုပ်တဲ့ရွေးကောက်ပွဲတွေကိုလည်းယုံကြည်ရှိဘူးနော်ဒီကနေတက်လာပြီအစိုးရကိုလည်းယုံကြည်ရှိဘူးဒီအတွက်ကြောင့်မလို့ notebook လုပ်တဲ့လူရှိတယ
်ဟိုဒီမိကောကကျွန်တော်နောက်တော်တော်မှထက်လာဖို့ရှိတယ်လေအဲ့ဒါ
ခဏလေးခိုင်ကြောင့်ပြောရမပြီးတဲ့ကျတော့အဆုံးတက်လိုက်မယ်နော်အဲ့လိုဒီငါတောက်ကဲဆိုတော့ဒီအတွက် notebook လေးလည်းရှိတယ်နောက်တစ်ချက် notebook လောက်တာကတော့ဒီခဏကပြေတိုင်းကျွန်တော်တို့အစိုးရရဲ့လှုပ်ဆောင်မှုတွေအားလုံးကိုမချိနဲ့လို့ပေါ့နော်ဒီအဖြစ်စီဒီမှာ line မပါခြင်းလို့ notebook လောက်တဲ့ရှိရဆိုတော့ကျွန်တော်လူငယ်အမှတ်တွေရောတခြားအမှတ်လောင်းတွေရောကဒီအခက်ခဲတွေဒီ line လုံးကြီးတွေကိုကျွန်တော်ကြော်ရတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေမှာဖြစ်ပြနေတဲ့အကြောင်းအရာကဒါပဲဆိုရင်ကျွန်တော်ဒီတော်တော်မှတော့အရင်ဆုံးသိကြထားပြီးဖြစ်ပါတယ်
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်စီမှာလည်းဒါစင်ခုံမှုတော့အများကြီးရှိရေပေါ့နော်အတတ်ချအနစ်ချက်ပေါ့ခဏပြောသလိုမျိုးအချိန်ကလည်းအရန်ကတ်တက်ဘယ်လိုပြောမလဲ limited ဖြစ်တဲ့အခါမှာကျွန်တော်တို့တော်တော်လေးစင်ခုံမှုတော့အရန်များတယ်ပြီးတော့ကချင်းပြည်မြစ်စနာမြို့နေဆိုတာကဟိုမြို့ပေါင်း၃မြို့နေစာတော့ရှိတဲ့အနေအထားဖြစ်တယ်တော်တော်လေးကြေကျန်တဲ့အနေအထားဖြစ်တယ်မေဆန္ဒရှင်ဥယေကလည်းနှစ်သိန်းကျော်ရှိတယ်ပေါ့နော်ဆိုတော့အချိန်ကာလနှစ်လအတော်အတွင်းမှာကျွန်တော်တို့ဟို အဖြတ်ကျော်တဲ့အခါမှာလူကုံလူလဲပြင်ပန်းတယ်ငွေလဲကုန်တယ်အချိန်လဲကုန်တယ်ပေါ့ဒီမျိုးအနေထားတော်တည်ရတယ်အတိုင်းဝိုင်းအကန့်တက်ချက်အရာဒါကျွန်တော်တို့မစတီရိုတက်ကအခုချီဒီကနေကျော်လွန်ဖို့ဒီပေါင်ထက်ကျော်လွန်ဖို့အများကြီးကက်ခဲရှိသေးတယ်ဆိုတော့အများပိုင်းကဒီပေါ်မှာဟိုအရင်ကြီးသေးတယ်လောက်ကောလုံးနိုင်ပါမလားဆိုတော့မယုံကြည်မှုရှိတယ်ပေါ့နော်တော်တော်ညလည်းဒီနောက်ပိုင်းကျမတို့စီယုံရုပ်ဝင်တယ်အကောလုံးနဲ့ကျမတို့ပါတီပေါ်စီချပြနေတဲ့အခါမှာကျမတို့ရဲ့လှုပ်ဆောင်ချက်တွေကိုပြန်မဖော်ပြလာတဲ့အခါမှာအလုံးလိုလိုကအခုပြန်မကြားနေရတဲ့အနေထားမှာဟိုလူငယ်တွေပါဝင်လာတဲ့အတွက်ကြောင့်ဒီကချင်ပြည်နယ်ပြည်သူပါတီကိုကျွန်တော်တို့ကထောက်ခံပါတယ်ဆိုတဲ့အနေထားကိုပြန်ပြောင်းလာတယ်ပေါ့နော်ဒါတွေကဆိုကျမတို့ဘက်မှာတော့အားတက်ချက်ရှိလာတယ်ပေါ့နော်ပြီးတဲ့ပိုင်းမှာလည်းခဏကဆမအော်ဤတင်စာမှာပြောလို့လို့ယူမယ်ကျွန်တော်တို့ဆိုပုံမရိုက်တဲ့ဟာတော့အများကြီးကြုံတွေ့နေရတယ်ဒါကလည်းကျွန်တော်တို့ဆိုရင်အဲ energy နဲ့ KSCP ကတော့အတူတူပါပဲဆိုတော့ဟိုသူတို့ P22 တွေဘက်ကနေဟိုပုံမရိုက်တဲ့ဟာတွေပေါ့နော်ပြည်သူကတပိုင်းမှာလည်း energy very strong ဖြစ်တဲ့နေရာမှာဆိုရင်ကျွန်တော်တို့ကချင်ပြည်နယ် P2 ပါတီကဟိုဒီတန်ခါကွန်ပျူတာနဲ့ပေါင်းပါတယ်ဆိုတဲ့ဟာမျိုး information ပြန်လုပ်တဲ့အပိုင်းတွေပေါ့နော်ဒါသူတို့ water ဖြတ်နေအပိုင်းတွေတွေ့တွေ့ရတယ်ဆိုတော့ဒါတွေကဆိုကျွန်တော်တို့မှဖြည့်ရှင်းနေရတယ်ပေါ့နော်တန်ခါဖြင်းနဲ့ဘယ်လိုမျိုးအခြေအနေရှိတယ် energy နဲ့ဘယ်လိုမျိုးအခြေအနေရှိတယ်ဘယ်လိုမျိုးဖြစ်ပါတယ်ဆိုတဲ့အပိုင်းကဆိုကျွန်တော်တို့ဆီမှာတော့ဒါတော်တော်လေးတော့စိန်ခေါ်မှုတော့တွေ့တွေ့နေရတယ်ဆိုတော့စိန်ခေါ်မှုတော့အများကြီးရှိတယ်အားသာချက်အနေချက်တော့အများကြီးဒီပေါ်မှာလည်းကျွန်တော်တို့ကလည်းပြင်ဆင်ထားမှုတော့ရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျွန်တော်ဒီဒုတိယတရောင်းမိကုန်းလေးကျွန်တော်တွားနေတယ်ပေါ့ဒီမိကုန်းကတော့ကျွန်တော်အားလုံးကိုလွှမ်းခြုံပြီးကျွန်တော်မေးတင်တာပေါ့နော်ဆိုတော့ကျွန်တော်လက်ရှိဒီ2020ရွေးကောက်ပွဲမှာဒီလူငယ်တွေရဲ့ဒီမဲပေးမဲ့လူငယ်တွေရဲ့အခမ်းအနားကလည်းကြီးကြီးမားမားရှိနေတော့ဆိုတော့ဒီပထမဆုံးမဲပေးမဲ့လူငယ်တွေအင်အားတွေ9000လောက်ရှိတယ်ဆိုတော့ဒီလူငယ်တွေရဲ့ဒီအခမ်းအနားကရော2020ရွေးကောက်ပွဲဘယ်လောက်ထိရိုက်ခတ်မှုရှိနိုင်လဲပေါ့နော်ဆိုတော့ခုနကဒီမဲဣတိသာမောင်ပြောခဲ့သလိုပဲကျွန်တော်ဒီ notebook လည်းရှိတယ် book လည်းဆိုတဲ့သဘောယူဆရလည်းရှိတဲ့ခါကျတော့ဒီလူငယ်တွေပေါ်မှာရောဒီနိုင်ငံရေးရရွေးကောက်ပွဲကိုမဲပေးဖို့မပေးဖို့ဆိုတဲ့ယူဆချက်တွေကဒီ2020ရွေးကောက်ပွဲမှာဘယ်လောက်ထိကြိုးစားရမှုရှိနိုင်မလဲရိုက်ခတ်မှုရှိနိုင်လဲရှိနိုင်မလဲပေါ့နော်ဆိုတော့ဒီမေးခွန်းလေးကိုလည်းကျွန်တော်တို့ဆွေးနွေးပေးစေချင်တယ်ခင်ဗျာအမတ်ဆိုင်လူပန်ရင်းလို့ဆွေးနွေးပေးလို့ရမှာခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီပေါ်မှာအခုကတော့လူငယ်ငါးတန်းကျော်တော့ရှိနေပေါ့နော်ဒါပေမဲ့ဒါအများပိုင်းကလည်းဒီမဘက်ကနေဖြစ်နေပေါ့နော်ကျွန်တော်တို့ဘက်မှာတော့အများကြီးတော့မရှိသေးဘူးပေါ့နော်ဆိုတော့အခုစကားပြောကြည့်တဲ့အခါမှာလူငယ်ချုပ်ရင်းနဲ့စကားပြောကြည့်တဲ့အခါမှာသူတို့ဘက်ကနေအများကြီးရင်ခုန်တယ်သူတို့ဟိုတခါမှလည်းဒီစိတ်တက်မှုကိုမဖြစ်ကျော်ခဲ့ရဘူးမကြုံတွေ့ခဲ့ရဘူးဆိုတော့ဒီပေါ်မှာသူတို့ဘက်ကနေစိတ်ဝင်စားမှုအများများတယ်ခဏကဆမဟိုဤတဲ့ဆမပြောဆိုလိုမျိုး notebook ဆိုတဲ့အပိုင်းကလူကြီးဘက်ကိုတော့တွေးရတယ်ဆိုလူကြီးဘက်မှာဆိုရင်တချို့ကဟိုဒီအစိုးရတက်တဲ့ stamp တစ်ခုလုံးမှာသူတို့ဘက်ကနေ new link သားတော့မရရှိတဲ့အခါမှာသူတို့ဘက်ကနေ notebook ဆိုတဲ့အပိုင်းတွေ့တွေ့ရတယ်ပေါ့ notebook ဆိုတဲ့အခါမှာလည်းပြည်နယ်မှာတော့အဲ့လိုကြီးမများပေမဲ့လည်းပြည်မဘက်မှာတော့ဟိုရက်ခတ်မှုကတော့အရန်ညင်းနေလို့ကျမနေနေတယ်ပြည်နယ်မှာတော့ကျမတို့ကနည်းနည်းပါလို့ရှိတယ်ဒါပေမဲ့ကျမတို့ကအဲ့ဟာကိုအများကြီးစိုးရိမ်နေပေါ့နော်ဘာဖြစ်လို့ဆိုရင်ဟိုပြည်နယ်မှာကျတော့အခုစစ်တပ်ရဲ့အနေအထားရတော့သူတို့ဘက်ကနေဟိုခိုင်လုံမဲရရှိထားပြီးသားပေါ့နော်သူတို့ဘက်ကနေတော့ပြင်ဆင်ထားမှုရှိကြပြီဒါပြီးတော့လူငယ်တွေအနေနဲ့ဒါစိတ်ဝင်စားမှုအများများလာတာတွေ့ရတယ်ဆိုတော့ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီမှာဆိုရင်ဒါလူငယ်တွေအများကြီးပါဝင်လာတယ်ဥပမာကျမတို့ဖက်ကန့်မြို့နယ်မှာကျမတို့လူငယ်ကော်မတီဖွဲ့လိုက်တယ်ဆိုတော့နောက်တစ်နေ့မှာဆိုရင်လူငယ်300ကျော်ပေါ့နော်တခါလေးမနဲ့9နိုင်ပဲရှိသေးတယ်ဟိုရုံးရှိမှာသူတို့တန်းစီလိုက်ရောက်နေပြီကျမတို့ကတော်တော်လေးအံ့ဩသွားတယ်ဟာပြန်မေးကြည့်လို့သူတို့ဘက်ကနေတကယ်ကျွန်တော်ကျမတို့ရဲ့ဒီကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့လူငယ်တွေဘက်ကနေဒါ intake အားဖြင့်ပါဝင်ချင်လာလို့ပါဝင်လာတာဖြစ်တယ်ဆိုတဲ့အပိုင်းသွားတွေ့ရတဲ့အခါမှာကျမတို့တော်တော်လေးဝမ်းသာတယ်ပေါ့နော်လူငယ်တွေဘက်ကနေဒါကိုလည်းငရေးမှာအများကြီးစိတ်ဝင်စားလာတယ်ဆိုတဲ့အသီးလက္ခဏာကိုတော့ကျမတို့တွေ့ရှိရဖြစ်တယ်ပေါ့နော်ဆိုတော့သူတို့ကျမအနေနဲ့ message ပေးချင်တာကတော့ဒါလူငယ်တွေနဲ့ခန်းကန်တာပေါင်းစုံကတော့သူတို့ဘက်ကနေပါဝင်လို့ရတယ်ဆိုတဲ့အပိုင်းကိုကျမပြောချင်တာဖြစ်တယ်
ဟုတ်ကဲ့ဟုတ်မဲ့ဣဒိသာမောင်ဒီပေါ်မှာပြောပြပါအောင်ခင်ဗျာ
ခဏကဆိုင်းနုဖန်ကျမဆိုင်းနုဖန်ကြော်ရတဲ့အထဲမှာလည်းပါတယ်ဒီကျမနယ်အခြေအနေနဲ့ဒီတိုင်းနာဒီကဘက်ကအခြေအနေနဲ့ဒီမဘက်ကဒီငွေအခြေအနေများမတူပေါ့နော်မတူဆိုတာကဒီလိုရှိရအဒီမတိုင်းနာဒီကဘက်ကဒီငွေတွေကအဲ့လိုအရှိအမျိုးသားစိတ်တပြင်းထန်လာတဲ့အခြေရှိတယ်ဆိုတော့ကျမတို့ဟိုမှာဥပမာအနေနဲ့တွေ့ရမစင်ဒီ9နှစ်တင်မှာ2018 2019 2020ပေါ့နော်2019နောက်ပိုင်းကနေစိုက်ပြန်မြင့်လာတာဆိုတော့ဖိမိပြည်သူအရေးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေနဲ့ပြီးတော့ဒီခဏကကချင်စစ်ပြည်၈နှစ်ပြည့်၉နှစ်ပြည့်လို့ကိစ္စမျိုးတွေမှာဒီအမယူနိတ်အများကြီးတက်တက်ချွတ်ချွတ်ပါလာတယ်ဆိုတော့မနစ်ကရားပြည်နယ်မှာဆိုရင်ဒါကျွန်တော်အထူးခြားဆုံးဖြစ်စဉ်ပေါ့နော်ဒီကျွန်တော်တို့ဒီဘုလို့ထုံဆန္ဒပြတဲ့အခါမှာတပိနယ်လုံးမှာရှိလူငယ်တွေကထောင်းနဲ့ပေါင်းနဲ့ချီအပြင်ထပ်ပြီးဆန္ဒပြကြပေါ့နော်ဆိုတော့ဒါပြောချင်တာကလူငယ်တွေမှာနိုင်ငံရေးစိတ်ကအသိမြင့်လာတယ်အမျိုးသားရေးစိတ်ကအပြင်မြင့်လာတယ်ပေါ့ဒါကျွန်တော်တို့ဘက်ကချူဆိုရမယ့်အပိုင်းဒါနိုင်ငံရေးပေါ်မှာစ ိတ်ဝင်စားလာတဲ့အပိုင်းကိုကျွန်တော်ဘက်ကကျေစုရမယ့်အပိုင်းပေါ့နော်ဆိုတော့ဒီရဲ့ဒီမဘက်မှာဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဒီဒီဘက်မှာလည်းအပြောင်းလူငယ်တွေကအပြောင်းလဲကိုမျောလင်းကြတာပဲဒါပေမဲ့အဲကျွန်တော်လွတ်တော်ရဲ့မှာလူငယ်တွေအတွက်ပြည်တည်မလောက်ဆောင်ပေးနိုင်ဥပမာဒီကျွန်တော် session နှစ်ပြည့်ပြီးတဲ့အတိုင်းရေကောက်ခံခွင့်ရှိရမယ်ဆိုတဲ့အချက်လက်ကလေဒါကျွန်တော်တို့လွတ်တော်ရဲ့မှာ majority ထောက်ခံရင်ကျွန်တော်တို့ပြင်လို့ရတယ်ဒါကလေဘာမှနိုင်ငံရေးရနီးညိနိုင်တော့မှအရင်ဟိုဆွေးနွေးပြရမယ့်ကိစ္စလည်းမဟုတ်ဒါလူငယ်တွေအခွင့်အရေးပေးလို့ရတဲ့ကိစ္စပေါ့နော်ဒါပေမဲ့ဒီလိုမျိုးအရာရဖြစ်မလာဘူးလူငယ်ရဲ့မျောလင်းချက်ရဒီလိုရမျိုးရဖြစ်မလာဘူးဥမာကျွန်မမဲဆန္ဒနယ်မှာဆိုရင်အဲကျွန်မရဲ့မဲဆန္ဒနယ်ပြည်တိုင်းမြို့နယ်မဲဆန္ဒနယ်မှာဆိုရင်ဘောလုံးအကစားမှာအရင်တော်တဲ့လူငယ်တွေရှိတယ်ဒါပေမဲ့ဘာခက်ခဲတွေ့လဲဆိုတော့သူတို့ဘောလုံးကံဖို့အတွက်အဖူဆယ်ကွင်းတော်သူတို့မှာမရှိဘူးမရှိရဲ့ဆိုတော့သူတို့ကတခြားမြို့နယ်တွေမှာတော်ပြီးဘောလုံးကံရတယ်ဆိုတော့အဒီလိုဟိုမျောလင်းချက်တွေပေါ့နော်နောက်တစ်ခုကကျွန်တော်ကတစ်ခါမှဒီမိုကရေစီအကြောင်းပြောနေရတယ်တစ်ခါမှငင်းချိုင်းအကြောင်းပြောနေရတယ်တစ်ခါမှအဲ့အကြောင်းပြောတဲ့လူငယ်တွေကစက်တိုက်ချမ်းခံနေရတယ်ဒီချိန်တွေမှာဆိုရင်အပထမဆုံးမဲပေးမဲ့ first time ဖြစ်တာ၅တန်းရှိတယ်ဒါပေမဲ့တစ်ခါမှလည်းကျွန်တော်တို့ငင်းချိုင်းအကြောင်းပြောဆိုဆွေးနွေးနေတဲ့လူငယ်တွေခက်ခံသွားရတာဒီဒီတလတွေ့မှာ15ယောက်ရှိနေပြီဆိုတော့ရခိုင်ပြည်နယ်မှာလည်းအဲ့တိုင်းပဲငင်းချိုင်းအကြောင်းပြောဆိုတဲ့လူငယ်တွေအသက်ခံရတဲ့ဖန်ခံရတဲ့ဆိုတော့လွတ်တော်ထဲမှာလည်းဥပဒေအမြင်ရောင်းတဲ့အတိုင်းမပြထမ်းနိုင်ဘူးဘလို့ဥပဒေမျိုးကြီးပြထမ်းလဲဆိုတော့ဘလို့ဆွေးနွေးကြလဲဆိုတော့ကျွန်တော်တို့ရုပ်ရှင်ရုံထဲမှာနိုင်ငံတော်အလံအလေးပြုမယ်ဆိုတာလောက်တည်ရဆွေးနွေးကြတာ哦ဒါကြောင့်လူငယ်တွေအခွင့်အရေးပေးရမျိုးကြီးစစ်မလာတဲ့အခါကျတော့ဒီကောက်ပွဲဖြစ်စင်နေမှာနိုင်ငံရေးဖြစ်စင်နေမှာဒီမဘက်ကလူငယ်တွေကတတိယစိတ်ပုံလာတာမျိုးရှိတယ်ဒါဒီလိုစိတ်ပုံလာတယ်ဆိုတာကလည်းတနည်းအားဖြင့်တော့ပြန်ပြီးကျမအနေနဲ့ပြန်ပြင်ရှင်းရည်ဒါနိုင်ငံရေးဖြစ်စဉ်တစ်ခုလုံးမျိုးပဲစိတ်ကုန်သွားတာမဟုတ်ဘူးလက်ရှိနိုင်ငံရေးနိုင်ငံရေးကိုအကောင့်ထဲခေါ်နေကြတဲ့လူတွေကြောင့်လို့ဒီနိုင်ငံရေးကိုဥဆောင်နေကြတဲ့နိုင်ငံရေးဓမ္မတွေကြောင့်လို့ပါတီကောင်းဆောင်တွေကြောင့်လို့ဒါလူငယ်တွေကနိုင်ငံရေးကိုစိတ်ပြတ်ပြီးနိုင်ငံရေးတည်းကနေဆုတ်ခွာလာတဲ့အပိုင်းမျိုးကိုကျမမြင်ပါတယ်တစ်စုံလုံးပိုင်ရအရာရှင်တော့လူငယ်တွေကအခုချိန်ထိနိုင်ငံကိုပြောင်းလဲခြင်းနဲ့ပြုပြင်ခြင်းနဲ့ဆန္ဒအခုရှိရှိနေတော့မှာဒါပေမဲ့ကျွန်တော်တို့နိုင်ငံကိုဥဆောင်ကြတဲ့ MP ရဲ့လုံလောက်ခံမမှန်တာတွေဥပဒေပြုမှုမမှန်တာတွေကြောင့်လို့ဒါကျွန်တော်တို့လူငယ်တွေကတဖြည်းဖြည်းနိုင်ငံရေးတည်းကနေဆုတ်ခွာသွားတယ်တပ်ပြည်ပြည်နိုင်ငံရဲ့နိုင်ငံရေးကိုပါဝင်နေတဲ့နေရာနေပြီးမှစိတ်ပြအားရဝါတာလို့ပဲကျွန်မထင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါမယ့်တင်တာမော။ဒီကွာခက်ဒီပေါ်မှာဆင်းနေပြပါအောင်ခင်ဗျာ
။ဟုတ်ကဲ့ you first time voter တွေ၅သန်းရှိတဲ့အခါကျွန်တော်တို့လူဦးရေရကြည့်မယ်ဆိုရင်တနိုင်ငံလုံးထဲမှာ၁၀ရာခိုင်နှုန်းနီးပါးလောက်ရှိတယ်လို့ကျွန်တော်တို့ဒါပြောလို့ရတာနံပါတ်၁ရမယ်။ဒီလူငယ်စုကကျွန်တော်တို့မဲပေးခွင့်ရတဲ့လူတွေထဲမှာအကြီးမားဆုံးလူငယ်စုဖြစ်တယ် first time voter ဖြစ်တယ်နိုင်ငံရေးရေချိန်မှာဆိုလို့ရှိရင်တော့တို့အနေနဲ့မှာမဲပေးဖို့တဲ့ experience မရှိဘူးမဲဘယ်လိုပေးရလဲမသိဘူးเนาะမဲလည်းတစ်ခါမှမပေးဘူးဘူး2015တော့လည်းမပေးဘူး2010တော့လည်းမပေးဘူးဘူးစိုင်းဗိုတာရဲ့တို့ရဲ့ဘယ်လောက်ထိရောက်နိုင်တယ်ဗောနော်ဘယ်လောက်ထိဟိုဟာဟိုတို့ရဲ့အမြင်ညီပါရဆိုမဲပေးဖို့မဲ့ဒီမဲပေးရကောင်းမှန်းသိတဲ့အတိတရား voter education ဘယ်လိုပေးရမလဲဘယ်နေရာသွားပေးရမလဲမဲယုံဆိုတော့ဘယ်နေရာလဲမဲဆင်းဆိုတော့ဘလူးသွားဆက်ရလဲမဲဆင်းမှာမပါဘူးဆိုလို့ရှိရင်တော့ပုံစံနေဟောနော်ပုံစံသုံးလို့အောင်နဲ့ဘလူးပြန်ဖြည့်စည်းရလဲဆိုတဲ့အားမျိုးတွေသိချင်မှသိမယ်တကောင်ဆင်းရင်တော့မှကိုယ့်အိမ်မှာရှိချင်မှရှိကြမယ်16 19 20အဝေးစဉ်ကျောင်းနေပါရင်တက်နေရတယ်ဆိုလို့ရှိရင်တကောင်ဆင်းနေပါရင်လည်းဝေးကြမှာဖြစ်ဖြစ်မယ်အခုလောလောဆယ်ကိုဗစ်ကြောင့်အိမ်ပြန်ရောက်နေရဆိုလို့ရှိရင်လည်းအပြုံထွက်ရမှာကြောက်လို့အစိုးရရုံသွားရမှာကြောက်လို့နော်ဟိုကိုယ့်ရဲ့ထွေးဥရုံတွေကိုသွားရမှာရက်ခွက်ရုံတွေကိုသွားရမှာမသိလို့ကြောက်လို့အဲ့အမျိုးတွေအစားအစာရှိကြမှာပေါ့ဒါမဲ့သူတို့ရဲ့မဲပေးသူတို့ကအကယ်၍တရားရခဲ့တော့မဲပေးရဆိုလို့ရှင်တော့သူတို့ကအကြီးမားဆုံးအတန်ဖြစ်တယ်ပေါ့နော်သူတို့ရဲ့ဒီထိရောက်မှုကအကြီးမားဆုံးဖြစ်ဟုတ်ပြီဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ပေါ့နော်အာဒီလူငယ်တွေရောတကယ်ကိုရှေ့တန်းတင်ပြီးွားတော့တကယ် address လုပ်နေလားတကယ်ကိုပဲဒီပေါ့နော်ဟိုဆွနင်းပွဲရဲ့မှာပါသလားဆိုလို့ရှင်ကျွန်တော်တို့အခုထိကိုပဲလူငယ်အနေနဲ့မှာအဲ့လောက်ကြီးမပါသေးဘူးအဲ့လောက်ကြီးထိတ်ဒီဘက်တော့သွားတာမရှိသေးဘူးကျွန်တော်တို့ဒီလူငယ်တွေပေါ့နော်အဲသူတို့အနေနဲ့မှာအခုလောလောဆယ်ကဟိုဘယ်ကန္ဓာကိုအဓိကအလေးထားပြီးတော့မဲပေးရမလဲဆိုတော့ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းမပြနိုင်သေးဘူးဖြစ်နေရပြန်ဟိုဘာလို့လဲဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကပေါ့နော်ဟိုဘယ်ကန္ဓာမှာဟိုဘလို့ဝင်မလဲဟုတ်တယ်မလားဘလို့ဝင်မလဲဆိုလို့ရှိရင်တော့ဘယ်ပါတီကဘလို့လက်ခံကြမလဲဟိုပြီးွားလို့ရှိရင်ဒီလူငယ်တွေရောကျွန်တော်တို့အနေနဲ့မှာဟိုသူတို့လူငယ်လို့ပဲတတ်မှတ်မဲ့အစားမဲဆန္ဒရှင်တရားကိုမဲဆန္ဒရှင်တူးလို့ပြောတတ်မှတ်လို့ရှင်ပူမကောင်းဘူးလား
ဟုတ်တော့ပါတော့ဆိုတော့ဟုတ်တော့တော့လည်းအချိန်ကလည်းလည်းကတ်သွားတယ်ခင်ဗျာဆိုတော့ဟိုဖြစ်နိုင်ရင်နည်းနည်းလေးကျွန်တော်တို့ချုပ်ပြောနေတယ်နော်ဟုတ်တော့ပါတော့ဆိုတော့ဒီမေးဖို့ကလည်းကျွန်တော်တို့ဒီအဓိကဟိုပါပေါ့ရှင်းရှင်းလင်းလင်းပြောလို့ရတဲ့မေးဖို့မျိုးပါ ဆိုတော့မေးဖို့ကတော့ဒီပထမဆုံးကျွန်တော်ဒီမေးဖို့ဒီမက်ဆိုင်းဆာမောင်နဲ့မက်ဆိုင်းနီပန်တို့ကိုနှစ်ယောက်ကိုကျွန်တော်အဓိကမေးဖို့တစ်ခုနေရပါဆိုတော့ကိုအောင်ခန့်ကတော့မေးဖို့တစ်ခုနေတယ်အဲ့တော့မေးဖို့မက်ဆိုင်းနီပန်နဲ့မက်ဆိုင်းဆာမောင်ကိုမေးဖို့ကဒီကိုရိုင်းကဒီတော်တဲကိုသွားဖို့ဒီရွေးကောက်ခံလို့သူ့လုံဆောင်နေတဲ့ကိုယ်စားလောင်းနေဖြစ်တယ်ပေါ့ဆိုတော့လူငယ်တွေလည်းဖြစ်ကြတယ်ပေါ့အဲ့တော့လူငယ်ကိုယ်စားလောင်းနေနေလွတ်တော်တဲကိုဘာကြောင့်ပေါ့ကူလာရတယ်တွတ်တော်တွေရောက်သွားပြီဆိုလို့ရှိရင်လူငယ်တယောက်အနေနဲ့နိုင်ငံရေးရဘာရင်တွောပေးပြီးဘာရင်ကိုလုဆောင်ရတယ်ဆိုတော့ဟိုဒါလေးကိုဆက်တူတူချွတ်ချုပ်ပြီးပြောပေးသေးတယ်ခင်ဗျအဲ့တော့ဒီမက်ဆိုင်းနီပန်ကိုပြောပေးပါလ
ားဟုတ်ကဲ့ဆိုတော့ကျွန်မအနေနဲ့လွတ်တော်ထဲမှာရောက်သွားရင်တော့အဓိကလူငယ်ရေးနဲ့ပတ်သက်ပြီးမှကျွန်မရဲ့မူဝါဒ6ချက်မှာပထမဆုံးအချက်ကလူငယ်ရေးနဲ့ပတ်သက်မှလုဆောင်မှာဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့ဒါရေးလုဆောင်ရတယ်ဆိုတဲ့အခါမှာကျွန်တော်တို့အမျိုးသားစီမံကိန်းတွေလုပ်တဲ့အခါမှာဆိုရင်ရန်ကုန်မလေးမှာပုံမှန်လုပ်တယ်ပေါ့နော်ပြီးတော့အဲဒါကို account table ပေါ်တဲ့အပိုင်းမှာဆိုရင်ညဒါကတနည်းနည်းနဲ့ပြီးသွားတဲ့စီမံကိန်းတွေမဟုတ်ဘူးညပေါင်းည20 30 50ဒီမျိုးပေါ့နော်ဆိုတော့ဟိုကျွန်မတို့ဒီည20 30 50ဆိုတဲ့အခြေအနေမှာအခုလက်ရှိခေါင်းဆောင်နေတဲ့အသက်60ကျော် 80 ကျော်ဒီလူကြီးတွေဘက်ကအချိန်ကြီးမဟုတ်တော့ဘူးပေါ့နော်အခုလက်ရှိကျမတို့ရဲ့လူငယ်တွေအချိန်ဖြစ်မယ်ပြီးတော့နောက်လာမဲ့လူငယ်တွေတက်လာမဲ့လူငယ်တွေရဲ့ဟိုနောက်ဆက်ဆိုးကျိုးနဲ့ခံစားရမယ့်အရာဖြစ်တယ်ဆိုတော့ဒါတွေကိုဆုံးဖြတ်ချက်ချတဲ့နေရာမှာကျမတို့ဟိုမပါဝင်တဲ့အခါမှာဒါလူငယ်တွေရဲ့ဟိုစိုးရင်ချက်ကိုကျမတို့ကပုံမဆိုးရင်လေဆိုတော့ဒါအနာဂတ်လူငယ်တွေအတွက်အခုလက်ရှိလူငယ်တွေကျမတို့ကပို့ပြီးမှစဉ်းစားလာရတဲ့အခါမှာဒါကျမအနေနဲ့ကတော့ဒါဆုံးဖြတ်ချက်ချတဲ့နေရာမှာလူငယ်တွေများများရောက်ရှိနိုင်အောင်လှုပ်ဆောင်ဖို့အတွက်ကျမမျှော်လင့်ချက်ထားတယ်ပြီးမှလည်းဒီအစနေချက်နေရာမှာတို့ရရှိဖို့အတွက်ဆိုရင်ဒါကနိုင်ငံရေးအရာလည်းအငင်းပွားရမယ့်အရာမဟုတ်ဘူးလို့ကျမအနေနဲ့သုံးသပ်တယ်ပေါ့နော်ဆိုတော့ဒါတွေကိုလှုပ်ဆောင်ဖို့အတွက်ဒါမှန်တယ်လှုပ်ဆောင်တော့ဖို့ရှိမယ်ဒါပြီးတော့လူငယ်ဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်ဖို့အတွက်ဆိုရင်ကျမတို့လူငယ်ဖွံ့ဖြိုးတိုးတက်လှုပ်ဆောင်ဖို့ဆိုရင်ပညာရေးပါမယ်ကျမရေးပါမယ်စီးပွားရေးပါမယ်လူမှုရေးအခန့်ကဏ္ဍပေါင်းစုံဘက်ကနေပေါ့နော်ဒါလူငယ်တွေအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်လှုပ်ဆောင်ရမယ်လို့ကျမနေမြင်တယ်ပေါ့နော်ပြီးတော့ကျမအနေနဲ့ဒါလွတ်တော်မှာဆိုရင်ပထမဆုံးအချက်လူငယ်အရေးနဲ့ပတ်သက်ပြီးမှလှုပ်ဆောင်ဖို့အတွက်ဆောင်ရွက်တော့ပါမယ်ပေါ့နော
်ဟုတ်ကဲ့မဲ့ဣဒ္ဓဆောင်ပါအောင်ပါဗျာ
တော်ရှိနေတယ်ခင်ဗျ။အဲဘာလို့ကျွန်တော်တို့ကဒီငယ်ဆိုတဲ့အရာကိုတည်ရင်ပြောနေရလဲကျွန်တော်တို့ဘာကြောင့်အမျိုးသမီးဆိုတဲ့အရာကိုတည်ရင်ပြောနေရလဲဆိုတဲ့အရာကိုကျွန်တော်တို့တရားဥပဒေသဘောပေါက်ထားဖို့ဆိုရယ်။ကျွန်တော်တို့ကလူငယ်ဆိုတာလူငယ်လူကြီးကွဲရတဲ့အမျိုးသားမျိုးသီးကွဲရတဲ့ကျွန်တော်တို့ကဖြစ်နေဘူးอ่ะမတူတော့အတော်မတူတဲ့ခါကျဖြစ်နေဘူးอ่ะမတူတော့အဲဒီတိုင်းပဲဖြစ်တဲ့ဖြစ်ပြီးလူတွေတန်ပြန်တက်ရောက်မှုရလဲမတူတော့အဲဒါကြောင့်ကျွန်တော်တို့ကဒီຢາတွေတိချခွဲပြောနေရတာပေါ့နော်ဒီဒါမှမဟုတ်ရအောင်စုတစီလည်းပဲပြောလိုက်တော့မှာပေါ့ဆိုတော့ဒီအစီအရာအကြောင်းကိုကျွန်တော်တို့ခွဲပြောနေရတာပေါ့နော်ဒီရေကောက်ပွဲဝင်နေဆုလုပ်ကန်ဒီထဲမှာလည်းပါတယ်နိုင်ငံရေးအစီအစဉ်တွေလည်းမှာပါတယ်နိုင်ငံရေးအစီအစဉ်တွေမှာလည်းပါတယ်အဲ့တော့ကျွန်တော်ရေကောက်ပွဲဝင်တဲ့အခါမှာနိုင်ငံရေးအစီအစဉ်၃ခုတင်ထားတယ်လက်မှတ်၁ကလူမှုဖွံ့ဖြိုးရေးပေါ့နော် social welfare လက်မှတ်၂ကလူမှုသိရမ်းများတာပေါ့နော် social justice လက်မှတ်၃ကတော့ disability equity minority right ပေါ့နော်ဆိုတော့ဒီအရာတွေကိုဘာဖြစ်လို့ကျွန်တော်တို့ပြောဆိုနေရလဲအခါကျတော့ဒါတစ်စုံလုံးနိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်ကဒီကိစ္စတွေကိုပြောဆိုဆွေးနွေးနေရတာဆိုတော့ဒီအရာတွေကိုကကျွန်မကအကယ်၍ပေါ့နော်လွတ်တော်ထဲရောက်သွားရင်ဒီအရာတွေကိုကျွန်မလုတ်ပေးနိုင်တယ်ဆန့်ဆောင်နိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်မကဒီငယ်တယောက်ဖြစ်တယ်ကျွန်မကအမျိုးသမီးတယောက်ဖြစ်တယ်အလားတူပဲကျွန်မကနိုင်ငံကြီးကျွန်မတယောက်ဖြစ်တဲ့အတွက်ကြောင့်လို့ကျွန်မဒီနိုင်ငံထဲမှာလူငယ်တွေဘာလို့ရှိနေလဲဘာခံစားနေရလဲဆိုတဲ့အချက်ကိုကျွန်မသိတယ်နောက်တစ်ခုဒီနိုင်ငံထဲမှာအမျိုးသမီးတွေဘယ်လိုဒုက္ခရောက်နေလဲဘာတွေလို့ဖြစ်နေဘယ်လိုပြပြကြောင်းလဲတင့်လဲဆိုတဲ့အရာတွေကိုကျွန်မသိတယ်ဆိုတော့အဲဒီကျွန်မကဒီနှစ်ခေါက်ဒီတစ်ခေါက်ပေါ့နော်2020မှာဒီချက်ခံသွားရမယ်ဆိုရင်ကျွန်မအနေနဲ့မြန်မာနိုင်ငံအတွက်ဒီဆုံးဒီအပြောင်းလဲကိုပြန်ဆောင်ပြလာနိုင်မယ်လူငယ်တွေအတွက်တော်တယ်မှာအဲကျကျလောက်လောက်ပြောပြနိုင်မယ်လူငယ်တွေအတွက်ကောင်းဝင်တဲ့ဥပဒေတွေကိုပြုလင်းပြဋ္ဌာန်းပြနိုင်မယ်နောက်ပညာရေးပညာရေးပိုင်းဆိုင်ရာပြည်ပြောင်းလဲမှုတွေကိုကျမအနေနဲ့အကောင်းဆုံးဆောင်ပြလာနိုင်မယ်လို့ကျမအနေနဲ့ဒီနေ့ကပါကျင်ပါရှေ့ကျေးဇူးတင်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီလွတ်တော်တွေကိုသွားမယ်လူငယ်ကိုယ်စားလောင်းတွေကသူတို့ဘာကြောင့်သွားကြလဲဘာသွားလွတ်တော်တွေမှာဘာတွေလှုပ်ဆောင်မယ်ဆိုတော့ပြောပါတယ်ပေါ့ဆိုတော့ content အနေနဲ့ကဒီလူငယ်တယောက်အနေနဲ့ဒီ2020လောကဒီတွတ်တော်နိုင်ငံရေးမှာဒီနိုင်ငံရေးအကြောင်းလဲတွေမှာဘာတွေကိုညွှန်လင်းညွှန်လင်းထားတာရှိတယ်ဗျာဘာတွေမြင်တွေ့ချင်တာရှိတယ်ဒါလေးလည်းဆွေးနွေးပေးပါအောင်ခင်ဗျာအ
ဲ့မှာကျွန်တော်တို့ဒီညွှန်လင်းချက်အနေနဲ့ပေါ့နော်ကျွန်တော်တို့ငွေတယောက်အနေနဲ့ယူကောက်ဝယ်မပါတော့လဲပဲနေပေးဖို့ကြည့်ပြီးတော့ဆောင်းလေးလာပြီးတော့ပဲညွှန်လင်းချက်တွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဘလို့တိတိကျကျဘာတွေကိုအကောင့်ထဲပေါ်ပေးမယ်ပေါ့နော်ဆို topic အရခေါင်းစဉ်လိုက်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဖွင့်ပြရေးပဲကျွန်တော်တို့တော်တော်များများလေးလာစိတ်ဝင်စားကြမယ်လို့ကျွန်တော်ကိုယ်တိုင်လည်းဟိုညှော်လင့်တဲ့အတွက်တခြားလူတွေလည်းဒီလိုပဲညှော်လင့်မယ်လို့ကျွန်တော်ထင်ပါတယ်ဖွံ့ဖြိုးရေးမှာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့မှာဟာလာဒီပညာရေးကဏ္ဍမှာဖွံ့ဖြိုးရေးပညာရေးအစနစ်ကိုဘယ်လိုပ ြုပြင်ကြောင်းလေးဘလို့ပြောင်းမြင်မလဲပေါ့နော်ဘာလို့ပြောင်းလဲမလဲထပ်ကိုဘလို့ပြောင်းလဲမလဲဟောကျွန်တော်ကသိချင်တယ်ပေါ့အဲ့ဘလို့ကလည်းကျွန်တော်တို့အဲ့လူချင်းတဲ့ဟိုဆန္ဒရရပေါ့နော်အဲ့ဟောကိုက်ရဲ့ကိုက်ညီရဲ့လားဆိုတော့လည်းသိချင်တယ်ဒီလူလူသမားအခွင့်အရေးတွေရောကျွန်တော်တို့ဘလို့ဟိုပြုပြင်ပြောင်းလဲမလဲနောက်ကျွန်တော်အနေနဲ့မှာဒီကျမ်းမာရေးကဏ္ဍကလည်းကျွန်တော်အခုသူသဖြင့်ကိုဗစ်ကာလမှာဖြစ်လာတဲ့အတွက်ဆိုရင်ကမှာဒီလိုမျိုးအလုံနဲ့ကျမ်းမာရေးကလည်းချိန်နေရပဲလေအလုံလုံနေတော့လောလောဆယ်ကွာလာခရမယ်ကိုယ့်ကျမ်းမာရေးကိုစေဘဝကအောင်ရှင်းပြနိုင်မယ်ဒါပေမဲ့အလုံးမလုံးတော့ဘူးဆိုတဲ့အချိန်ကြာလို့ရှင်ကျွန်တော်ကကျမ်းမာရေးကိုဘယ်လို view ဆိုင်လဲကျွန်တော်ဒီကျမ်းမာရေးကလည်းအဲအကြောင်းအရေးကြီးလာရဲဆိုတဲ့အတွက်လူငယ်တော်လည်းပဲဒီကျမ်းမာရေးကငယ်တော်လည်းပဲပေါ့နော်ဟိုတတ်မာရဲကွာဆိုတဲ့ဟာမျိုးမဟုတ်တော့ဘူးအခုသူသဖြင့်ကိုဗစ်ဖြစ်လာတဲ့အခါမှာဆိုလို့ရှင်ဒီဟာပို့ပြီးတော့အရေးကြီးလာမယ်လို့ထင်တယ်အဲအဲ့လိုပဲအဆအဆရေးပြန်ရှိမယ်ဆိုလို့ရှင်ကျွန်တော်ဒီဖွံ့ဖြိုးရေးမှာအဓိကဒီအလုပ်ကိုပေါ့နော်အလုပ်ခွင့်ရေးပေါ့ခွင့်ရေးတွေပါကျွန်တော်စီးပွားရေးကိုဘယ်လိုဖွံ့ဖြိုးကြမလဲဆိုကျွန်တော်ကစီးပွားရေးအကျတဲ့နေရာလေကျွန်တော်ဒီနှစ်ခေါ်တော့ကျွန်တော်ဒီနိုင်ငံတကာကျွန်တော်ဖိအားကြောင့်เนาะကျွန်တော်ဒီရခိုင်အရေးနဲ့ပဲဖြစ်ဖြစ်တခြားအကြောင်းအကျောင်းတွေဖြစ်ဖိအားတွေဖြစ်လာအတွက်ဒီစီးပွားရေးကျဆင်းလာတာကိုတွေ့ရတယ်အထူးသဖြင့်ဒီနှစ်မှာဆိုရင်ကိုဗစ်ကြောင့်တော်တော်စီးပွားရေးကျကြမှာပို့အရင်ဖြစ်တည်းပို့ပြီးကျရတယ်ဆိုတော့ဒါတကဘာလုံးမှာကျမဲ့ဟိုစံနှုန်းနဲ့ဖြစ်နေရဆိုကြတော့စီးပွားရေးကိုဘလို့ get in ဟိုဘလို့ဘလို့ဘလို့ပြန်ပြီးတော့ဟိုမကြည့်မလဲပေါ့เนาะကျွန်တော်လူငယ်ရောကျွန်တော်ဒီလူခွေဒီအလုတ်အခွင့်အရေးပြန်ရအောင်ဘယ်လိုလုပ်ပေးကြမလဲဆိုတဲ့အခါမှာကျွန်တော်အဲ့အလေးကိုသိစိတ်လေးကိုသိကျင်တယ်လို့ထင်နေမယ်ဟိုကဘယ်လိုလုပ်မလဲဆိုတော့ဘာတွေလုပ်မလဲဆိုတော
့ပြုတ်ပေးလို့ရမှာပြန်ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောချင်တာပေါ့နော်အဲ့နီလန်းလေးတွေပေါ့ဘယ်လိုလေးတွေလဲဆိုတော့ detail လေးကိုကျွန်တော်ပို့သိရအောင်ပို့အစဉ်ပြင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးသွားတဲ့အထင်မှာတော်တော်လေးကိုစတုံးနေနေရှိပါတယ်ဒါပေမဲ့ဆက်လက်ဆွေးနွေးကြရည်လဲဟိုရှီကောင်းရှိနေလို့မှာပါဆိုတော့ဒါပေမဲ့ကျွန်တော်အချိန်ကတော့ကဲနေရတဲ့ကြောင့်ဒီဆွေးနွေးပွဲကိုဒီမှာပဲကျမ်းမှာဖြစ်ပါတယ်အဲ့တော့အောင်ဝင်ဆွေးနွေးပေးကြတဲ့ဒီကိုအောင်ခန့်မဆိုင်နီဘက်မဲ့အစ်ဒီဆာမောင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးတင်ပါတယ်နော်ကျေးဇ
ူးတင်ပါတယ်ရှင်